People keep on asking me, say, why within 15 years Alibaba could grow so fast?
People ကကျွန်တော်ကိုမေးလေးရှိကြတယ်။ဘာကြောင့်15နှစ်အတွင်း Alibaba ဟာတဟုန်တို့အောင်မြင်ရတာလဲဆိုပြီးလူတွေကကျွန်တော်သိကံကောင်းတယ်လို့ထင်နေကြတယ်။ဒါပေမဲ့ကျွန်တော်ရဲ့အောင်မြင်မှုလျှို့ဝှက်ချက်ဖြစ်တဲ့ Alibaba တချိန်တို့အောင်မြင်မှုကအမျိုးသမီးအမှုတန်းတွေအများကြီးရှိလို့ပါပဲ။ကျွန်တော်တို့ကုမ္ပဏီကိုမတည်တဲ့လူတွေရဲ့35ရာခိုင်နှုန်းကအမျိုးသမီးတွေပါ။ကုမ္ပဏီရဲ့အဆင့်မြင့်အရာရှိ34ရာခိုင်နှုန်းဟာအမျိုးသမီးတွေပါအမှုတန်း52ရာခိုင်နှုန်းကျော်ဟာလည်းအမျိုးသမီးတွေဖြစ်ကြပါတယ
်အဲ့ဒါကတော့ Alibaba Group ကို online စီးပွားရေးလုပ်ငန်းကြီးကိုမတည်ခဲ့သူကမ္ဘာမှာအချမ်းသာဆုံးပုဂ္ဂိုလ်တွေဆင်းနဲ့မှာပါဝင်တဲ့တရုတ်နိုင်ငံသား Jack Ma ပဲဖြစ်ပါတယ်သူကခုနကမှာကျင်းပခဲ့တဲ့ Gender Equality Gap ကျမ်းမာတန်းတူရေးသတ်ရေးမီလာကမှာခုလိုပြောကြားသွားတာပဲဖြစ်ပါတယ်အဲ့52ရဲ့ check မှာပိုင် Alibaba company ကြီးရဲ့တန်ဖိုးဟာဒေါ်လာ 30.6 ဘီလီယံရှိပါတယ်။သူကခုလိုသူ့ရဲ့ online စီးပွားရေး company ကြီးအောင်မြင်ခြင်းဟာအမျိုးသမီးအမှုတန်းများများခန့်လို့ဖြစ်တယ်လို့ရှင်းပြကြရမှာလုပ်ငန်းလုပ်ကိုင်ရမှာအမျိုးသမီးနဲ့အမျိုးသားတွေရဲ့စိတ်ဓာတ်ကွာခြားမှုကိုလည်းအခုလိုဆက်ပြီးရှင်းပြခဲ့ပါတယ်
။ This world people do not compete by how strong your muscle is.People compete how smart you are, your brain, and your not only IQ.
ဒီမှာလူတွေကကိုယ်ကလားဘလောင်းတောင်းနေဆိုတာနဲ့ရှင်ပြန်ကြတာမဟုတ်ပါဘူး။ဉာဏ်ကြီးဘလောက်ကောင်းတယ်လဲဆိုတာကိုရှင်ပြန်ကြတာပါ။အုံနောက်သုံးဖို့ပါပဲ။ဒီနေရာမှာဉာဏ်ကြီးမြင့်မားဖို့တာမကပါဘူး။စိတ်နှလုံးသားမေတ္တာကရုဏာရှေးထားဖို့လည်းလိုပါတယ်။မျိုးသားတွေစီဝါရေးလုပ်ကြရင်အညာအစွန်းရဖို့ရှင်ပြန်အနိုင်ရဖို့ကိုဦးစားပေးကြတာကျွန်တော်တွေ့ရပါတယ်။စီဝါရေးတိတ်ဆန်လုံးပါတယ်။အမျိုးသမီးတွေစီးပွားရေးလုပ်တဲ့အခါလုပ်ငန်းကိုစိတ်ပါဝင်စားအောင်လုပ်တယ်လူနေမှုဘဝလိုအပ်ချက်ကိုရှေ့ရှုတယ်ကျင်နာတရားရှိကြပါတယ
် Alibaba Group Online စီးပွားရေးလုပ်ငန်းရှင်ကြီး Jack Ma ကအမျိုးသမီးတွေရဲ့လုပ်ငန်းစွမ်းရည်ကိုသူ့အနေနဲ့အပြည့်အဝယုံကြည်တဲ့အကြောင်းလေးပြောကြားခဲ့ပါတယ်ဒါကြောင့် Jack Ma ပြောကြားခဲ့သလိုမြန်မာနိုင်ငံမှာရောနိုင်ငံကြီးစီးပွားရေးလူမှုရေးအဆရှိတဲ့ကဏ္ဍတွေမှာမျိုးသမီးတွေရဲ့လုံခြုံစွမ်းရည်အပေါ်ဘယ်လောက်ယုံကြည်မှုရှိကြပြီးလက်တွေဘယ်လောက်လှုပ်ဆောင်ခွင့်ရကြပါသည်ဆိုတာကိုအမျိုးသမီးတချို့တို့ရဲ့အမြင်တွေကိုစူးစီးတင်ပြလိုပါတယ်။နိုင်ငံတာဝန်ကိုထမ်းဆောင်ရမှာအမျိုးသမီးတွေရဲ့အခန့်ကဏ္ဍကအရေးကြီးတဲ့အကြောင်းအမေရိကန်ကာကွယ်ဌာနလက်အောက်ရှိဟဝိုင်းချင်းဆိုင် Asia Pacific Center for Security Studies မှာဒုတိယဗိုလ်မှူးကြီးဖြစ်တာဝန်ထမ်းဆောင်နေသူပမောကဒေါက်တာမီမီဝင်းပတ်ရဲ့အမြင်ကိုကျွန်မအဦးဆုံးတင်ပြလိုပါလေ
။ကာကွယ်ရေးကဏ္ဍမှာနိုင်ငံရေးကဏ္ဍမှာကျွန်မတို့ကအမြဲတမ်းပတ်ဝန်းကျင် environment က50ရာခိုင်နှုန်းအမျိုးသမီးနဲ့ပတ်သက်တဲ့ပြဿနာတွေ
ဟုတ်ကဲ့
အခက်အခဲတွေရှိတယ်။ဆိုတော့ဒီဥစ္စာတွေကို address လုပ်တဲ့အခါမှာအမျိုးသမီးမပါလို့ရှိလို့ရှိရင်ကျွန်မတို့ကမျက်လုံးတစ်လုံးနဲ့ပဲလှုပ်တယ်လို့မျိုးဖြစ်နေတယ်
ဟုတ်ကဲ့
။ဆိုတော့အဲ့လိုလှုပ်တဲ့အခါကျတော့ကိုယ့်ရဲ့ပြဿနာတွေအသေးချာအဆုံးနဲ့မတိနိုင်ဘူးပေါ့မတိနိုင်ဘူးဆိုတော့ကြောင့်မလို့အမျိုးသမီးတွေဝင်အောင်လို့အရန်ရေးကြည့်ပါကျွန်မတို့ကအခုကကျတော့ကျွန်မတို့ရင်ကျေးမှုရပါတော့အမျိုးသမီးဆိုလို့ရှိရင်နိုင်ငံရေးနဲ့ကာကွယ်ရေးနဲ့မဆိုင်ဘူးအားလုံးကဆိုင်တယ် human security လို့ပြောလိုက်တာနဲ့ကျွန်မတို့အမျိုးသမီးတွေက human ပဲလေလူပဲလေဆိုအဲ့ဒါမျိုးကျွန်မသိစေချင်တာကတော့အားလုံးနဲ့ဆိုင်တယ်ဒါဆိုမဆိုင်တဲ့နေရာမရှိဘူး
ရရှိမြန်မာနိုင်ငံသတင်းလောကမှာမြို့သမီးသတင်းတောင်များလေများလာပြီးဖြစ်တဲ့အတွက်ကြောင့်လေသတင်းဌာနမှာမြို့သမီးဖြစ်တဲ့အတွက်ကြောင့်အားသာခြင်းနဲ့ပတ်သက်လို့လေကချင်တိုင်းရင်းသူအက်စတာထူဆန်ရဲ့အမည်ကိုတင်ပြလိုပါလေသူကတော့ဂျူနီထန်ကရတဲ့ပင်လယ်စာဆိုတဲ့ AP သတင်းဌာနရဲ့သတင်းထောက်လှမ်းမှုမှာပါဝင်ခဲ့လို့2016ခုနှစ်ကပူလစ်ဇာဆုတ်ဇိတ်ဆုချီးမြှင့်ခြင်းခံရတဲ့အဖွဲ့မှာပါဝင်ခဲ့သူဖြစ်ပါလေ
။ကျမတုံတွေ့ရတဲ့ဟာကအဲ့ဒီကျွန်းကိုရောက်သွားတဲ့အချိန်မှာကျမလူတွေတော်တော်များများကိုအင်တာဗျူးလုပ်တဲ့ခါမှာသူတို့ကလေအမျိုးသမီးဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ကိုပေပြီးတော့မှအားကိုးတဲ့မိခင်သိရှိရဆိုတဲ့ပုံစံမျိုးနဲ့အားကိုးတဲ့သဘောကိုတော့တွေ့ရပါတယ်။အဲ့ဒါကြောင့်မလို့ကျမတို့အမျိုးသမီးတွေကဒီတည်င်းလောကနဲ့ပတ်သက်လာရင်ကျမတို့ပေပြီးလောက်ဆောင်နိုင်ဖို့ကျွန်တော်တို့ကစွမ်းအားရှိပါတယ်။ဒါကြောင့်မလို့လဲဆိုတော့ကျွန်တော်တို့ကမိခင်စိတ်သက်သက်ရှိတဲ့လူတွေအားကိုးအားထားတဲ့ အလေးထားရရှိတဲ့အတွက်ကြောင့်လို့ကျွန်တော်မြန်မာအမျိုးသမီးတွေဆိုရင်လည်းကျွန်တော်တို့အခုလိုကိစ္စမျိုးတွေဆိုတာအများကြီးရှိပါသေးတယ်ကျွန်တော်လုပ်ရမယ့်တဲ့တင်တွေလည်းတကယ်အများကြီးရှိပါသေးတယ်အခုဖြစ်နေတဲ့အဖြစ်အပျက်တွေကလည်းတကယ်ရှိနေတော့မဲ့ရှိပါသေးတယ်အဲကြောင့်မလို့ကျွန်တော်မြန်မာအမျိုးသမီးမှာအကုန်လုံးမှာလုံနိုင်ရစွမ်းရှိပါတယ
်ကမ္ဘာပေါ်မှာအကြာရှည်ဆုံးတည်ထင်စစ်ကိုရင်ဆိုင်နေရတယ်လို့ဆိုတဲ့မြန်မာနိုင်ငံမှာ27ပြည်လုံးကြီးလာကဒုတိယအချုပ်ကိုမကြသေးမီကကျင်းပပြီးစီးခဲ့ပြီးရင်းချမ်းရေးရရှိဖို့ကြိုးပမ်းခဲ့တာတွေ့ရပါလေ။ခုလိုပဋိပက္ခဖြစ်ပွားရမှာအများဆုံးကအမျိုးသမီးနဲ့ကလေးတွေအထူးကြဆုံးဖြစ်တဲ့အတွက်ကြောင့်လေရင်းချမ်းရေးတည်ဆောက်ရမှာအမျိုးသမီးတွေရဲ့ပါဝင်နိုင်မှုအခက်အခဲကဘယ်လိုရှိပါလဲဆိုတာကိုတချင်ရင်းချမ်းရေးကိုယ့်ရဲ့ကိုမတည်သူလည်းဖြစ်ပြည်နိုင်ရေးမှုလည်းဖြစ်တဲ့ခွန်ကြရဲ့အမြင်ကိုဆက်လက်တင်ပြလိုပါလေ။
ကလေးချိုင်းရဲ့ဖြစ်စဉ်မှာအခုအကုန်လုံးကတယောက်သားအနေဒါဒါပဲဖြစ်နေတဲ့ချက်အနှိမ့်နိုင်တဲ့ကန္တာတွေမှာမျိုးသမီးများရဲ့အခန်းကန္တာအင်တာနေနေတယ်တို့တော်လည်းဖြစ်တော်မှုလို့ခံစားရတဲ့ပုံကိုယ်တွေကအမျိုးသမီးနဲ့ခလေးများပုံများနေတယ်ပေါ့
မြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးပေါင်းစုံရှိရမှာရိုးရာဒိဋ္ဌိကလည်းအမျိုးသမီးတွေရဲ့အခန်းကန္တာကိုဟန်တာဓာတ်ကြီးရှိပါလေကန့်ခန့်တင်းကတော့ချင်းအမျိုးသမီးတူဖြစ်ပြီးချီလမ်းတဲ့အဖွဲ့ကဖြစ်ပါလေ
ကျမတို့ဒီရိုးရာမှာပထမဆုံးကတော့ကျမတို့ရဲ့ဖိုးဖွားပိုင်အမွေကိုအမျိုးသမီးများမရရှိပါဘူးဒီအပြင်ကျမတို့မိဘတွေရဲ့လက်ထပ်ပွားပစ္စည်းတော်မှာကျမတို့အမျိုးသမီးများကအမွေမရခဲ့ပါဘူးဒီအပြင်ကျမဒုတိယအနေနဲ့ပြောချင်တာကတော့အိမ်ထောင်တဲ့အမျိုးသမီးများရဲ့အခန်းကဏ္ဍမှာတကယ်လို့များအမျိုးသားတည်ဆုံးတဲ့အချိန်မှာအဲ့သူရဲ့လင်မယားကသားသမီးမမွေးဖွားခဲ့ဘူးဒီအပြင်သားမမွေးဘဲနဲ့အမျိုးသမီးသာမွေးဖွားမယ်ဆိုရင်တောင်မှအမျိုးသားတည်ဆုံးတဲ့နေ့မှာအဲ့ဒီအမျိုးသမီးကကိုယ့်ရဲ့မိဘအိမ်ကိုပြန်သွားရတဲ့အနေအထားရှိပါတယ်ဒီအပြင်ကျမတို့ရဲ့ဒီရိုးရာတိုင်အဝိုင်းမှာအမွေကိစ္စနဲ့ပတ်သက်ပြီးတော့သားမမွေးဘူးဆိုရင်အမျိုးသမီးများကိုဒီကနေ့အထိအမွေဆက်ကန်ခွင့်လုံးဝမရရှိခဲ့ကြသေးပါဘူ
းချယ်ရီဇာဟောင်းကတော့ချင်းအမျိုးသားတူတဲရေးပါတီကဖြစ်ပါတယ်နိုင်ငံရေးမှာမျိုးသမီးများပါဝင်နိုင်မှုနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုလည်းဆက်တင်ပြလိုပါတယ
်ကျွန်တော်မြန်မာနိုင်ငံမှာကဒီအမျိုးသမီးတွေရဲ့အသာချက်ကနေရာတိုင်းမှာရှိနေဆိုလို့ရှိရင်အမျိုးသမီးတွေကအလုပ်ကျူးကမှုတွေအများကြီးရှိတယ်တာဝန်ယူမှုတွေလည်းအများကြီးရှိပါတယ်ဥမာအပြင်မှာလုပ်လို့နေတဲ့မျိုးသမီးတွေဆိုလို့ရှိရင်အပြင်မှာလည်းပုံဝင်ရှာရတယ်ပြန်လာပြီးတော့လည်းမိသားစုဝင်တွေထမ်းနေရတယ်ပြီးပဝင်ချင်လို့မှုရေးဆိုင်ရာအဆောင်ရွက်ကြရတွေလည်းအကုန်လုံးထမ်းဆောင်နေရတယ်ပေါ့နော်ဒါပေမဲ့ဆုံးဖြတ်ချက်တွေချတဲ့နေရာမှာသူတို့ဝင်ပါမယ်ဆိုလို့ရှိရင်ဒါအမျိုးသမီးတွေရဲ့ဌာနမဟုတ်ဘူးဒါမှမဟုတ်အမျိုးသမီးတွေကဘာမှမသိဘူးဆိုတော့ကန့်သက်ချက်တွေကအင်မတန်မှများပါတယ်ဆိုဒီနိုင်ငံရေးပါတီတွေထဲမှာပါတီကောင်းဆောင်တွေကိုကြည့်မယ်ဆိုလို့ရှိရင် NLD ရလွှဲရင်ပေါ့နော်။ဂျန်နဲ့ပါတီတွေအကုန်လုံးကမျိုးသားတွေဖြစ်တယ်
။ခုလိုမြန်မာနိုင်ငံမှာမျိုးသမီးများပါဝင်မှုကရှားအင်းကြီးချင်းအရှိတောင်အရှာနိုင်ငံများနဲ့ဆိုင်ရင်နေပါနေသည်ပြီးမဲ့လို့လေစိတ်ဓာတ်ကျစရာတော့မဟုတ်ပါဘူး။ဆက်ပြီးကြိုးပမ်းသွားကြဖို့လိုအပ်တဲ့အကြောင်းနေတဲ့ပညာတော်သင်တူဖြစ်ခဲ့သူမဆိုရနာဟင်းရဲ့ဘဝခံယူချက်ကိုတင်ပြရင်းဒီပြင်ပိုင်ရဲ့မိသူများကန္တာကိုညီကုံချုပ်အပ်ပါလိမ့်ရှင်
။ပြန်တော့ကြတဲ့ကြပြတူလေးတစ်ခုရှယ်ပေါ့နော်။ဆရာအောင်မေးရဲ့ကြပြပေါ့။ကလေးဒီပညာရေးစနစ်ကြီးကိုမကြိုက်ဘူး။ဒီစနစ်ကဒီဆိုရတာမင်းမတင်တဲ့ဖူးလို့ပြောရဲ။အဲ့တော့မင်းပြောင်းနိုင်လား။မပြောင်းနိုင်။မပြောင်းနိုင်ညီကုံမင်းတနည်းနည်းနဲ့တိုးတက်အောင်လုပ်ရမယ်။အဖက်နေရမယ်၊စီးပူးနေရမယ်။တစ်ဖက်သားမှရရှိနိုင်တဲ့ပညာရဲ့ကိုအမြဲမင်းမျိုးစီးပူးနေရမယ်။အဲ့လိုမှမဟုတ်ပဲမင်းဖတ်တာမင်းဟိုမျိုးသားဒီမျိုးသားကိုအပြစ်တွေဒီအပြစ်တွေလုံနေရင်တော့နောက်ဆုံးတော့မင်းဘဝမင်းနဲ့နောက်ဆုံးပိတ်ထောက်တန်းကြရုံနဲ့ရှိနေဆိုရဲဒီစာလေးပေါ့နော်